ကိုဗစ် -19 ကပ်ရောဂါအဆိုးဆုံးဖြစ်ပွားတဲ့နိုင်ငံတစ်ခုဖြစ်တဲ့စပိန်နိုင်ငံကတင်းကျပ်ထားတဲ့ကန့်သတ်မှုတချို့ကိုဒီကနေ့စတင်ဖြေလျော့ခဲ့ပြီးထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကလုပ်သားတွေကိုအလုပ်ခွင့်ပြန်ဝင်ခွင့်ပြုခဲ့ပါတယ်။ရောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေသေးတာမို့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်အကာအကွယ်ဝတ်စုံတွေပေးဖို့လိုအပ်တဲ့အပြင်တစ်ယောက်နဲ့တစ်ယောက်အနည်းဆုံး2မီတာကွာအဝေးမှာသာရှိနေအောင်အသေးအချာလုပ်ထားပေးဖို့လိုအပ်ပါတယ်။ကယောဂါကြီးဟာကျန်းမာရေးကိုချိမ့်ချောက်နေတယ်လို့စီးပွားရေးလူမှုရေးကိုလည်းချိမ့်ချောက်နေတယ်လို့စပိန်ဝင်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်
။ Por eso la respuesta exige combinar medidas que eviten el contagio que permitan la recuperación de nuestro sistema de salud.
ကျန်းမာရေးစနစ်ပြန်လည်ထူထောင်အောင်လုပ်ရမယ့်တစ်ချိန်တည်းမှာနိုင်ငံရဲ့စီးပွားရေးရပ်ပြီးပြိုလဲကျမသွားအောင်ကာကွယ်ဖို့လိုအပ်တယ်လို့ဝင်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။တလားလောက်အင်ပြင်မထွက်ရကန့်သက်တားမြစ်ချက်ကိုဖြေချောလိုက်တဲ့ဒီကနေ့မှာအဓိကမြေယထာနဲ့မြေအောက်ယထာဘူဒာယုံတွေလူအသွားအလာများတဲ့နေရာတွေဘတ်စကားဂိတ်တွေမှာနှာခေါင်းစည်း10သန်းကိုအစိုးရကဝေငှဖို့စီစဉ်ထားတဲ့အတွက်မက်ဒရစ်မြို့တော်မှာရဲအယားရှိတွေကလိုက်လံဝေငှပေးခဲ့ကြပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံမှာယောဂါပိုးကူးသူဒီကနေ့အထိ 36,000 ကျော်သေဆုံးသူ 18,000 ကျော်ရှိပါတယ်။ပထမအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့ယောဂါပိုးကူးစက်သူ 9,000 ခွဲကျော်ရှိပြီးတော့သေဆုံးသူ 22,000 ကျော်ပါပြီရှင်။